တော့မြမပြီးမှတပေါင်းနိုင်ငွေဆက်ကူအတုတွေ့ရှိခြင်းခရက်ဒီနဲ့တူတာဝန်ရှိသူတွေရဲ့ဖြည့်ရှင်းနည်းတွေကိုဝေဖန်ပြောဆိုနေကြပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုကသူ့ရဲ့ငွေဆက်ကူအတုပြဿနာတွေပေါ်အစစ်အစဖြည့်ရှင်းနေရတဲ့နည်းကိုဆွေးနွေးရင်းကျွန်တော်တို့နိုင်ငံနဲ့နှိုင်းယှဉ်စဉ်းစားကြည့်ကြရအောင်ပါအမေရိကန်ပြည်သူနယူးယောက်မြို့မှာတက္ကစီမောင်းစားနေတဲ့မြန်မာလူငယ်တဦးကတော့ငွေဆက်ကူအတုတွေနဲ့ပတ်သက်ပြီးအခုလိုရင်ဖွင့်ခဲ့ပူပါတယ်။နယူးယောက်မြို့မှာတက္ကစီမောင်းစားလာတာ7နှစ်လောက်ရှိသွားပြီ။စာပြီးမောင်းလာတာကတော့ပတ်စံမရတာလို့လည်းကြုံရပါတယ်။အထူးသဖြင့်လူမဲတွေဗျာ။ခီးဆုံးကိုရောက်ပြီးဆိုရင်ကြားတဲ့အခါကျငွေမပေးဘဲတကားဖွင့်ထွက်ပြေးသွားတာမျိုးလည်းရှိပါတယ်။တချို့ကတော့ဒေါ်လာအတုတွေပေးလို့ရှိတယ်ဗျာ။အမေရိကန်ဒေါ်လာအတုတချို့ကတည်လာပါတယ်။ကလေးတွေအပြော်တန်းကစားတဲ့ငွေဆက်ကူလိုမျိုးပါပဲ။ကိုကလည်းကန့်ကြည့်ပြီးမင်းကဒေါ်လာလည်းမဟုတ်ဘူးလို့ပြောမယ်ကြံနေတော့ထွက်ပြေးသွားကြတယ်။တကယ်လို့ဒေါ်လာ10နီးပါတူတဲ့ငွေဆက်ကူပေးလာလဲကျွန်တော်တို့မှာငွေစစ်တဲ့ဘောပင်လေးတွေရှိပါတယ်။အဲဒီဘောပင်လေးတွေနဲ့ငွေဆက်ကူကိုချက်ကြည့်တဲ့အခါဒေါ်လာစစ်တယ်ဆိုရင်ချက်လိုက်တဲ့မှန်ရောက်တိုင်းပေါ်ပါတယ်။ဒေါ်လာအတုဆိုရင်တော့အကြောင်းပြောင်းလာပေါ့။အမေရိကန်ပြည်အောင်စုမှာကတရားလန်ဒေါ်လာကအကြီးဆုံးဆိုတော့အစိုးရကသိကြစောင့်ကြည့်ပါတယ်။ဒါပေမဲ့အတုလုတ်တဲ့သူတွေကလည်းအားလုံးထင်မှားတဲ့ဒေါ်လာ20တန်းကိုလုတ်ကြပါလေ။ဒါကြောင့်ကျွန်တော်တို့တက္ကစီသမားတွေဒေါ်လာ20တန်းကိုပို့ပြီးယူဆိုင်လေးရှိတယ်ဗျ။သူပြောတယ်လို့ပါပဲ။အမေရိကန်ပြည်ထောင်စုကတွေ့ကြုံကိုအခြေခံပြီးမြန်မာပြည်မှာဖြစ်ပျက်နေတဲ့တပေါင်းတန်ငွေဆက်ကူတွေအကြောင်းစဉ်းစားကြည့်မိပါလေ။ငွေဆက်ကူအတုလုတ်သူတွေဟာပြည်သူတွေကတန်ဖိုးအကြီးဆုံးတပေါင်းတန်ငွေပေါ်အာရုံစိုက်နေတယ်မှာ9000တန်ငွေတွေကိုလည်းအတုတွေဘလောက်ထိလုတ်နေကြမလဲဆိုတဲ့အချက်ပါပဲ။တစ်ဆက်တည်းမှာပဲအတုစစ်ခွဲတဲ့ဤပညာတွေကိုသိကြအောင်ဝဲကူစွာလုပ်ပြီးလက်ခံတဲ့လက်မခံတဲ့ချက်ချင်းဆုံးဖြတ်နိုင်တဲ့အခြေအနေတွေကိုရောဖန်ပြီးမပေးသင့်ဘူးလားလို့တွေးနေမိပါတယ်။ဒါကြတော့အမေရိကန်ပြည်ထောင်စုမှာတက္ကစီမောင်းသူကအစကော်ဖီဆိုင်စားတောက်ဆိုင်ဖွင့်စားသူလဲဘဏ်လုပ်ငန်းတွေအထိငွေဆက်ကူစစ်တဲ့ဘောပင်လူတွေကိုကင်ထားကြပါတယ်။ဝင်လာတဲ့ငွေတွေကိုစစ်ဆေးလို့ရှိပါတယ်။ဒေါ်လာ100ကိုပို့ပြီးအယုံဆိုင်ကြတယ်ဆိုတာလည်းအမှန်ပါပဲ။ကျွန်တော်ကိုယ်တိုင်ဘော့စတွန်မြို့မှာဖွက်လေတို့ကပြဿနာတက်ခဲ့ပူပါတယ်။ဘော့စတွန်မြို့လေကောင်ဈေးကြီးတဲ့မှာဒန်ကင်ဒိုနတ်နဲ့ကော်ဖီတောက်ဖို့အတွက်ပစ္စည်းမှနေလို့အယောက်ကောင်တက်ကကောင်မလေးကကျွန်တော်ရဲ့20တန်းဒေါ်လာကိုဘောပင်နဲ့ချက်ပြီးသိမ့်လိုက်ပါတယ်။ရှင်းငွေကတူပဲ။ဒါကြောင့်ရှင်းဖုန်းနံပါတ်ကိုပေးပါ။အထက်ကိုအစီရင်ခံစာတင်ပြီးရင်အကြောင်းကြားလိုက်ပါမယ်လို့ဆိုပါတယ်။ကျွန်တော်လည်းကြောင်သွားပါလေ။ကော်ဖီဝယ်လို့မရတဲ့ပြင်ဒေါ်လာ20တန်းကဘလို့လို့အတူဖြစ်နေရတာလေ။ကျွန်တော်ကလည်းမချေမနှက်နဲ့ကောင်နာကအမျိုးသမီးရဲ့အမိနဲ့ဖုန်းနံပါတ်ကိုပြန်တောင်းပါလေ။ဒါမဲ့သူမကမပေးပါဘူး။ဒါတစ်ပတ်ကအနိုင်ကျင့်တာပဲ။မင်းကငါရဲ့ပတ်စံကိုပြန်မပေးဘူးဆိုရင်ရဲကိုခေါ်ရှင်းမယ်လို့ပြောလိုက်ပါလေ။ဒီလိုကိစ္စမျိုးကတစ်ဖက်ကဇာလဆင်းနေရင်ကိုခံရမယ်။ဖုန်းနံပါတ်ပေးတဲ့ပြီးကိုနေတဲ့နီးရောက်မျိုးကိုပြန်ရောက်မှယက်စကန်ကခေါ်နေရင်ပုံပြီးအလုရှုပ်အောင်မယ်။ချက်ချင်းရှင်းပြလိုက်တာကောင်းတယ်ဆိုပြီးဘော့စတွန်ယက်စကန်ကိုပုံဆက်ခေါ်လိုက်ပါလေ။ဒီမှာက911ကိုနှိပ်လိုက်ရုံပါပဲ။အဲဒီကတည်းကသက်ဆိုင်ရာ yes ကန်ကိုလွှဲပေးပါလေ။အယောင်ကောင်နာကအမျိုးသမီးလဲတက်တရာတက်လာမှကိုကြောက်နေပုံရပါလေ။ကျွန်တော်ကရဲကိုခေါ်ပြီးစိတ်ရှိလက်ရှိစောင့်နေတာကိုမြင်တဲ့အခါကျွန်တော်ကိုခေါ်ပြီးညှိနှိုင်းမှုကြိုးစားပါတော့တယ်။ငွေကိုပြန်ပေးပါလေ။ကော်ဖီလဲလာယူပါ။အိမ်ကိုပြန်တော့ပေါ့။ကျွန်တော်ကမရတော့ပါဘူး။ဒေါ်လာ20တန်းအတုတွေအကြောင်းသိကျင်တယ်။အမေရိကန်ဥပဒေတွေအကြောင်းသိမှဖြစ်မယ်။ငွေဆက်ကူအတုမိရင်ဘယ်လိုခံရတာလဲ။စွတ်စွဲခံရသူကဘလို့ပြန်လုပ်လို့ရတယ်လေဆိုတာမျိုးတွေတိမှဖြစ်မယ်လို့ပြန်ပြောလိုက်ပြီးရဲတွေကိုစောင့်နေပြီပါလေ55နှစ်လောက်စောင့်ပြီးမှတော့ကျွန်တော်တို့အရွယ်ရဲနှစ်ယောက်ရောက်လာပါလေသူတို့ကတာမန်လူငယ်တွေလိုခစ်ပေါ်အဝတ်စားဝတ်ထားသူတွေဖြစ်ပါလေသူတို့ကကျွန်တော်အနာကိုယောက်လာမှလဲမှဆွဲထားတဲ့ရဲတစ်စိတ်ကိုအိမ်ကြီးအောက်ကထုတ်ယူပြပါလေဘလို့ဖြစ်တာလဲဆိုပြီးဖြစ်ကြောင်းကုန်တယ်ကျွန်တော်ကိုမိပါလေကျွန်တော်ကဖြစ်ပျက်တွေကိုရှင်းပြပြီးသူမရဲ့အမိကိုလိုချင်တယ်ဒီလိုတစ်ပတ်သက်ဆက်ဆံတာမျိုးကိုသူမရဲ့တတိဖြစ်သူဒန်ကင်ဒိုနတ်ပတ်ရှင်ကိုအကြောင်းကြားရမယ်လို့ဆိုပါတယ်။ရဲနှစ်ယောက်ကလည်း okay ဖြစ်စီရမယ်။ဒါမှမဟုတ်ကိုလိုနှစ်ယောက်သူမကိုသွားပြီးမေးလိုက်ဦးမယ်ခဏဆောင်ပါလို့ဆိုပါတယ်။ဒီလိုနဲ့ရဲနှစ်ယောက်နဲ့ကောင်တန်ကအမျိုးသမီးတို့စကားပြောကြပါလေ။ဒေါ်လာ20တန်းကိုတောင်းကြည့်ကြပါလေ။ပြီးတော့ကျွန်တော်စီကိုပြန်လာပါလေ။ကျွန်တော်ပေးထားတဲ့ဒေါ်လာ20တန်းကအတုမဟုတ်ပါဘူး။1980မတိုင်မီကထုတ်တဲ့ဒေါ်လာ20တန်းကိုတခြားနည်းနဲ့ဆေးရမယ်ဆိုတာသူမမသိလို့ပါတဲ့။ကျွန်တော်ပေးထားတဲ့ငွေကိုပြန်ပေးရင်သူမရဲ့နာမည်ကိုလည်းပြပါလေတော်ရရှာတယ်မြမပြီးမှမကြသေးခင်ကဖြစ်ပွားခဲ့တဲ့စင်ကာပူမှပြန်လာသူအမျိုးသမီးငယ်တယောက်ရဲ့အဖြစ်ပြက်ကိုကြည့်လိုက်မယ်ဆိုရင်အတူမသိလို့သွားအပ်ပေမဲ့အဖမ်းခံလိုက်ရပုံနဲ့တကွာကြာနေတဲ့ပေါ်ပြခံလိုက်ရပါလေ ငွေစက်ကူအတုလက်ဝဲကင်ဆွဲထားသူတွေကိုဖမ်းဆီးနိုင်တယ်ဆိုတဲ့ဥပဒေကြောင့်ဒုက္ခရောက်နေကြပါတယ်။တကယ်တော့ဒီဥပဒေကိုပြင်မှုလိုပါတယ်။ပြဿနာတက်လာခရင်လေအမေရိကမှာလိုရဲတွေကိုယ်တိုင်ကငွေစက်ကူအကြောင်းတည်တည်ချာချာနားလည်ပြီးအဆွတ်ဆွဲခံရတဲ့ကျွန်တော်တို့လူမျိုးတွေဘက်ကပြန်ပြီးတရားစွဲနိုင်အောင်လုပ်လို့ရတဲ့ဖြည့်ရှင်းရပ်တည်မှုတွေလိုမျိုးလုပ်ဖို့လိုပါတယ်။တော်တာရှင်မြမပြည်သူတွေလည်းနိုင်ငံသားတယောက်ရဲ့အခွင့်အရေးကိုလုံလုံသာကာဝယ်ပေးနိုင်မဲ့တရားဥပဒေတွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။